ဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာပြီးခဲ့တဲ့လတဲ့ခရီးယန်ဖျားเจ้าကြီးအပိတ်ခံရပြီးသာသနာပြုတွေကိုထိမ့်သိမ်းနှင်ထုတ်တဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံတွင်းဘာသာရေးလွတ်လပ်ခွင့်ကျဆင်းလာမှာကိုခရီးယန်ဘာသာဝင်တွေကြားစိုးရိမ်နေကြပါတယ်။ဒီပြဿနာအမြန်ပြေလည်စေရေးအတွက်အစိုးရကကြားဝင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင
်။ UWSA ကဝါတက်ဖွဲ့ထင်းချွေရအထူးဒေသတွေကမိုင်းပေါင်နေမြေမှာခရီးယန်ဘုရားကျောင်း50ကျော်အပိတ်ခံရပြီးတုံးကျောင်းကိုဖြိုချဖျက်ဆီးကာခရီးယန်သာသနာပြုပုဂ္ဂိုလ်အယောက်90ကျော်ကိုထိန်းသိမ်းတာကြောင့်စက်တင်ဘာ25ရက်နေ့စွန်းနဲ့လာဟုနှစ်ချင်းခရီးယန်အဖွဲ့ချုပ်ကကြီးညာချက်ထုတ်ပြန်ခဲ့တာပါ UWSA ဝါတက်ဖွဲ့ရဲ့ဒီလို့ရဟာအဲ့ဒီဒေသမှာရှိတဲ့ခရီးယန်အသင်းတော်တွေကိုနိုင်ငံခြားကထောက်ပံ့မှုတွေရှိနေတယ်ဆိုတဲ့တန်လျာပေါ်အခြေခံပြီး UWSA တပ်ဖွဲ့ကလှုပ်ဆောင်လာတာဖြစ်တယ်လို့ကချင်းနေချင်းခရီးယန်သာသနာပြုအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌကျားတော်ဒေါက်တာကလမ်ဆွန်ဆန်ကပြောပါတယ
်ဒီနောက်ကနေနိုင်ငံခြားထောက်ပံ့မှုတွေရှိတဲ့ကိစ္စနဲ့တဆင့်ဖြစ်လာတယ်လို့ကျွန်တော်တို့ကြည့်ရတယ်ဆိုတော့ဟိုဝဒေတာတို့တရုတ်အစိုးရတို့အဲ့မှာကတော့အဲ့လိုမျိုးအနောက်နိုင်ငံရဲ့ကျိုးကျမှုတွေထောက်ပံ့မှုတွေကိုသူတို့ကတော်တော်ကိုဟိုတတိထားဆွန်ဆန်စစ်ဆေးမှုတွေလုပ်တယ်ခုဒီကိစ္စမှာလည်းအဲ့လိုမျိုးတွေနည်းနည်းပါနေတယ်လို့ကြားရတယ်ဆိုတော့သူတို့ကလည်းဒီကိစ္စမှာနောက်နေ့ဆိုရင်တက်30ငင်းချင်ရေးဒီပေါ်ရလို့မယ်ဆိုတော့နည်းနည်းတက်စုနေတဲ့ဘောလေးပါတယ်ဆိုတော့ခုဆက်ဖြစ်တာကလည်းဟိုနတ်စာဂျွာရီမှာသူတို့ရဲ့အတော်ဆုံးပစ္စည်းတွေကိုမြှို့တာတို့ပါတို့အဲ့ဒါမျိုးတွေကလည်းဆက်လာတယ်ဆိုတော့ဒီကျွန်တော်တို့ခရီးယံဘက်ကလည်းဒီစုပူသာသနာပြုလုပ်တဲ့အချိန်မှာဖြစ်လာတဲ့ဘွင်းဆက်တွေပဲလို့ကျွန်တော်ကအဲ့လိုပဲသုံးသပ်ရပါတယ်
ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကဘယ်လိုကံတွယ်ဆောင်ရွက်နေတယ်လဲသိရအောင်သာသနာရေးဝန်ကြီးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုတ်ပြန်ထီကြားမှုမရခဲ့ပါဘူး။ဘာအထူးဒေသတပ်ဖွဲ့အတွင်းအခုလိုဖြစ်ပျက်ခဲ့တာဟာဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်ရကြတယ်လို့တမာကျန်းစာဆရာတူဦးဖြစ်သူစလိုင်းဝေကုန်းကပြောပါတယ
်။လွတ်လပ်ချက်ကိုပြန်ထင်ကျင်းစေလို့ဆိုတာကစစ်တမ်းရဲ့အနာပိုင်ကဟိုပြားဆောင်ပိတ်ပြတာတို့ဘာလို့ညာလို့ရတာဒီဆောင်လဲ။ဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်တာနဲ့ပြည်သူတွေအဲ့ဒီဝါမလည်းပဲခရစ်ယာန်ဘက်ကရှိတယ်။ဒီအကြောင်းကြီးမှာကျွန်တော်ကြည့်နေတယ်ဆိုရင်တော့သူတို့ခရစ်ယာန်ရှိသည်တိုင်းကကြောင့်ပဲဖြစ်နေလို့ကျွန်တော်ကတရင်ချတာပေါ့နော်။ဒါနဲ့ဒီဝါကိုပဲအချင်းခရစ်ယာန်တိုင်းကမြန်မာနဲ့အဆင်းရဲ့လေအောက်မှာရှိလို့ပြောတယ်နည်းလေကြားကြတော့တက်ကျတဲ့ပါစံဒီကိုသူတို့ကအင်းမကြည့်သေးနဲ့ဖြတ်တော့လို့ပြန်သွားတာမျိုးဒါတွေကတော့ဒီကောင်းမယ်။ဒါပါကရေးလို့လောက်ဆိုင်ကိုသူတို့ချိုးဖောက်တာနောက်မစ်ပြီးဒီကနေ့ပြည့်တယ်မောင်းချိုးကြတာလေဒါတော့ဒီကောင်းကင်းနဲ့သူတို့ပြည်လေအောင်ဝေးပြီးတော့အကောင်းဆုံးပဲ
။ဝါအထူးဒေသဟာမြန်မာအစိုးရလက်အောက်မှာရှိတဲ့ဒေသတစ်ခုဖြစ်တာကြောင့်ဒီပြဿနာအမြန်ပြေလည်စေရေးအတွက်အစိုးရကကြားဝင်ဆောင်ရွက်ပေးဖို့လိုတယ်လို့ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ကပြောပါတယ်
။ဆိုတော့ဒီဒေသကိုဟိုပမာပြည်နဲ့မဆိုင်သလိုနည်းနည်းဖြစ်နေတဲ့ပုံစံမျိုးတွေကတော့ကျွန်တော်ကစတဲ့နဲ့တွေ့ရတာပေါ့။ဒါကဘာလို့အတိုင်းကရှိမယ်ဆိုတော့မြန်မာပြည်ရဲ့ဘာသာရေးဒီ religious freedom မှာကြည့်ခဲ့တာမျိုးတော့ရှိပါလေသူရဲ့ control အောင်မှာတော့ကျွန်တော်လုပ်နေရတယ်ဆိုတော့ဒီဝါဒီတာမှာပြန်ကြည့်တဲ့အချိန်မှာသူတို့ကသူတို့ဒီဝါရဲ့ဟိုအုပ်ချုပ်မှုမှာသူတို့ကဟိုတည်ုပ်လို့ပဲသူတို့တတ်မှတ်ထားတဲ့ဘာသာရေးအသင်းတွေကိုလက်ခံတယ်အပြင်ကဘာသာရေးတွေလာလို့ရှင်သူတို့ဒီလိုသိသိမှုတွေလုပ်တယ်ဆိုတော့ဒါသူကလည်းအဲ့လိုလုပ်နေကြဖြစ်ပါတယ်လင်ခဲ့တဲ့ဒီလိုကျတော့ကလည်းအဲ့လိုမျိုးတော့ဟောပြောတဲ့ဆရာတွေကိုသူတို့မောင်းထုတ်တာတွေရှိပါလေအဲ့ဒါတော့
ဝါတပွဲကပြိပင်ခဲ့တဲ့လုပ်ရက်နဲ့ပတ်သက်လို့ဒီကိစ္စနာကိုညီညီညံ့ညံ့နဲ့ပြည်လည်စီရေးအတွက်အစာရှောင်စုတောင်းကြဖို့အသင်းဝင်တွေကိုလာဟုနှစ်ချင်းခရီးရန်အဖွဲ့ချုပ်ကတိုက်တွန်းထားပါတယ်ယူရူရက်စေဝါပြည်ပြည်စီညီညွတ်ရေးတက်မတော်ထင်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှင့်မှာစက်တင်ဘာလလေကစပြီးဘာသာရေးအရတင်းမာမှုတွေရှိခဲ့ရာကအခုဆိုရင်ပိတ်သိမ်းခံရတဲ့ခရီးရန်ဖျားကြောင်ပေါ့60ကျော်လောက်ရှိနေပြီလို့ဘာသာရေးကောင်းဆောင်တွေကပြောပါတယ်ခင်ဗျာ